မြန်မာနိုင်ငံမှာ2023 24အချက်လက်ကောက်ယူမှုတွေအရရခိုင်ပြည်နယ်ရဲ့စီးပွားရေးဟာလဲပတ်မှုလုံးဝမရှိသလောက်နေပါဖြစ်နေတဲ့အတွက်ဒေသခံနှစ်တန်းကျော်အတွက်အငက်ဘေးဆိုင်နဲ့အန္တရာယ်ရှိနေတယ်လို့ကုလသမဂ္ဂအတင်းမှုချုပ်ယုံလက်ထောက်ပြောခွင့်ရ Stephanie Tremblay ကနယူးယောက်ကုလရုံးချုပ်ဒန်းဆာရှင်းလင်းပွဲမှာပြောပါတယ်။ညာကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့နောက်ဆုံးထုတ်ပြန်တဲ့ဆန်းစစ်ချက်ဖြစ်ပြီးရခိုင်ပြည်နယ်ရင်ပဋိပက္ခတွေနဲ့ပတ်သက်လို့အထူးပြုဖော်ပြထားတာဖြစ်ပါတယ်။ရခိုင်ပြည်နယ်ထဲမှာကုန်သွယ်ရေးစိုက်ပျိုးရေးနဲ့ဆောက်လုပ်ရေးလို့အဓိကကဏ္ဍကြီးတွေဟာရပ်ဆိုင်းနေသေးပါပြပပုံပေါ်မှာမူတည်ပြီးလဲပတ်ထုတ်ရှားမှုတွေကလည်းဈေးကွက်တွေအပိတ်ခံရတဲ့အတွက်ပြက်ကွယ်ကုန်တဲ့အပြင်မီးလံရေးဈေးတွေမြန်မာပြည်တင်ပို့မှုမရှိတဲ့အတွက်ဆောက်လုပ်ရေးလုပ်ငန်းတွေလည်းပြိုကွဲခဲ့ရတယ်လို့ပြောပါတယ်ဒါကြောင့်ရခိုင်ပြည်နယ်ထဲမှာ2025 March လ April လလောက်မှာဆိုအငက်ပြီးကျုံရမယ်အန္တရာယ်ရင်ဆိုင်နေရပြီဖြစ်ကြောင်းဒေသရင်းဆိုင်ရာရေကထုတ်လုပ်မှုကလည်းနေထိုင်သူဦးရေရဲ့20ရာနှုန်းလောက်ပဲအတွက်ပဲဖူးလုံမှုရှိတယ်လို့တွက်ချက်ထားတာဖြစ်ပါတယ်။မျိုးစပါးနဲ့ဓာတ်မြေဩဇာမလုံလောက်မှုရေရာသီဥတုဆုပ်ဝါပြင်းထန်မှုအပြင်အိုးရေဆန့်ခွာထွက်ပြေးရသူတိုးလာတဲ့အတွက်စပါးဆိုင်ပြုံးမှုလည်းတိတိတသားကျဆင်းလာနေတာဖြစ်ပါတယ်။